မြန်မာနိုင်ငံထဲမှာ Unity Channel ကသတင်းသမားတွေကိုနှိရှေထောင်နှံချတဲ့ကိစ္စ၊မွတ်တင်နယ် Channel ကသတင်းသမားတွေဖန်ခံရတဲ့ဆိုတဲ့အခြေအနေတွေပြင်သမရကိုဆန္ဒပြတဲ့သတင်းသမားတွေကိုအရေးယူမယ်ဆိုတာတွေနဲ့အတူဒီကနေ့မှာတော့တန်တော်စင် Channel ကသတင်းသမားတချို့ကိုခေါ်ယူစစ်ဆေးတယ်ဆိုတဲ့သတင်းတွေထွက်လာပါတယ်။ဒီလိုအခြေအနေတွေဟာလက်ရှိမြန်မာနိုင်ငံရဲ့သတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်တွေအတွက်စိုးရိမ်စရာကောင်းနေတယ်လို့ပြင်သစ်နိုင်ငံ Paris အခြေစိုက် RSF လို့ခေါ်တဲ့နေကြားမဲ့သတင်းတောက်များအဖွဲ့ကအာရှရေးရာတာဝန်ခံ Benjamin Ismay ကသုံးသပ်ပါတယ်ရှင်။
The recent situation is very worrying. We've been risk more reprisal.
ပြပြသွားတာကတော့မြန်မာနိုင်ငံရဲ့ဒီသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်အခြေအနေဟာစိုးရိမ်စရာရှိသွားပါပြီ။ဘာဖြစ်လို့လဲဆိုတော့ DBB သတင်းတောက်ကိုစပြီးတော့ဖန်တဲ့အခြေအနေတွေရဲ့နောက်ပိုင်း Unity Channel ကိစ္စအပြင်အခုနောက်ပိုင်းစတိုက်ဖြစ်ပေါ်လာတဲ့သတင်းသမားတွေကိုဖန်ဆီးတဲ့အခြေအနေတွေဟာသတင်းသမားတွေသတင်းလုပ်ငန်းတွေအလုံးအတွဲစိုးရိမ်စရာဖြစ်လာပါတယ်။2023မှာသတင်းသမားတွေဟာအကျဉ်းထောင်တွေအတွင်းမှာမရှိတော့ဘူးဆိုပေမဲ့အခု2024ထဲမှာအကျဉ်းထောင်တွေကိုသတင်းသမားတွေပြန်ရောက်နေရပြီလို့ RSF အဖွဲ့က Benjamin Ismay ပြောသွားတာပါရှင်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်ပိုင်းတွေကသတင်းလွတ်လပ်ခွင့်ရှိတော့မယ်ဆိုတဲ့အလင်းရောင်တစ်ခုကိုမြင်ရတယ်ဆိုပေမဲ့ဒီအလင်းရောင်ဟာအခုတော့ပျောက်သွားပြီလို့စာရေးဆရာဦးကျော်ရင်မြင့်ကလည်းသုံးသပ်ပါတယ်။
အဲကျွန်တော်တို့ကဟိုအရင်တုန်းကစစ်အစိုးရနောက်စစ်အစိုးရကနေပြီးတော့ဒီမိုကရေစီဆိုပြီးတော့ပြောင်းလိုက်တဲ့အစိုးရပေါ်လာတယ်နောက်စပစ်စီစီရေးကြိုတင်ရတာမဟုတ်တော့ပဲနဲ့ပြောင်းသွားတယ်ဆိုတော့မှောင်ကြီးတဲမှာအလင်းရောင်ဖျောင်းနိုင်လေးတေးလေးတစ်ချောင်းကျွန်တော်တို့တစ်ဆယ်ယောက်ဆိုထင်ပြီးတော့မှဝန်းတာနေတာအခုအဲ့ဒီဖျောင်းနိုင်မီးမှုတ်ပလိုက်တယ်လို့ပဲကျွန်တော်တို့လည်းဘယ်အချိန်ကြောက်ခဲပြုတ်ကြမလဲလို့ကြောက်နေရတဲ့ချိန်နဲ့တန်ရောက်သွားပါတယ်အန်ဒရေကအင်မတန်ကြီးပါတယ်ဘာဖြစ်လို့လဲဆိုတော့တဲ့တင်သမားတွေကတည်င်းမှန်ကိုရေးကျင်တယ်တာဝန်ရှိသူတွေပေါ့လေသူတို့ကတော့အစိုးရဘက်ကလူတွေကလုပ်တဲ့ထက်မှာအမှားယွင်းတွေအားနည်းချက်တွေချိုးယွင်းချက်တွေရှိမှာပဲဒါတွေရှိတယ်နဲ့ထောက်ပြောရေးမယ်ဆိုလို့ရှိရင်အစိုးရဘက်ကတော့သူ့ကိုဝေဖန်နေဆိုရင်ခုနကတည်င်းသမားတွေလိုပဲဒါအစိုးရကိုထိခိုက်တယ်ဆိုတော့ဖန်ဆီးတာရေးယူတာခံရမယ့်နေထားမျိုးရောက်သွားပါတယ်
ဆိုင်ဆရာဦးကျော်ရင်မြန်မာရှင်သတင်းသမားတွေကိုဖမ်းဆီးပြီးတော့တရေယူနေရတာဟာသတင်းနဲ့စာနယ်ဇင်းကျင့်ဝတ်ဖောက်ပြမှုကြောင့်ဖြစ်တယ်လို့အစိုးရပိုင်းတာဝန်ရှိသူတွေကတုံ့ပြန်ပါတယ်ဒီအပေါ်မှာဆိုင်ဆရာဦးဖေမြင့်ရဲ့အမြင်ကတော့
ကျင့်ဝတ်ဖောက်ပြတဲ့ကိစ္စကအငင်းပွားစရာရှိတာကတစ်ချက်ဖြစ်တယ်နောက်တစ်ခုကကျင့်ဝတ်တွေကြောင့်အခုလိုကြီးမားတဲ့ပြစ်ဒဏ်တွေပါတယ်အဲခြားတယ်နဲ့တော့ကျင့်ဝတ်နဲ့တိုက်တော့ဟိုမသက်ဆိုင်ဘူးလို့ထင်တယ်ပေါ့နော်အဲ့တော့သူတို့အခုအရေးယူတာတွေကတော့ဒီဇိုင်းဥပဒေတွေနဲ့ဆက်ဆက်ပြီးတော့အရေးယူတာပဲဗျာ
စာရေးဆရာဦးဖေမြန်မာရှင်အခုလက်ရှိမြန်မာနိုင်ငံထဲမှာစာပေစီစီရေးကိုဖြုတ်လိုက်တယ်ဆိုတဲ့တိုးတက်မှုတစ်ခုကလွဲရင်ကျန်တဲ့သတင်းလွတ်လပ်ခွင့်တိုးတက်မှုမရှိသေးဘဲနဲ့အရင်အတိုင်းပဲရှိနေသေးတယ်လို့စာရေးဆရာမမတ်တီရာစန်းချောင်းကလည်းသုံးသပ်ပါတယ်အထူးသဖြင့်တော့အစိုးရကသတင်းမီဒီယာနဲ့ပတ်သက်တဲ့မူဝါဒတွေမှာပွင့်လင်းမြင်သာမှုမရှိဘူးလို့လည်းသုံးသပ်ပါတယ
်လုံလောဆယ်မှာပေါ့နော်ဒီသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဒီအစိုးရရဲ့မူဝါဒဟာအခုချိန်ထိပြန်လည်မြင်သာမှုမရှိသေးဘူးလို့ပဲသုံးသပ်လို့ရတာပေါ့နော်။ဘာမှမသိဘဲနဲ့ခေါ်ယူစစ်ဆေးမေးမြန်းနေဆိုတဲ့ကိစ္စတွေမှာလည်းဘယ်မူဝါဒဒီပုံမှာအခြေခံပြီးတော့ဘလို့ကြောင့်ပေါ့နော်။ဘယ်ဥပဒေကြောင့်အရာလုပ်ပါတယ်ဆိုတဲ့ပြန်လည်မြင်သာမှုကဘာမှမတွေ့ရသေးဘူးဖြစ်နေသေးရဲ့ပေါ့နော်။အဲ့တော့ခြုံပြီးတော့ကြည့်မယ်ဆိုလို့ရှိရင်တော့စာပိုင်းမှာစာပေစီစီဖြုတ်တယ်ဆိုတဲ့လုပ်တယ်မှုကလွင်ကျန်တဲ့မီဒီယာသမားတွေအာမခံချက်အလားလူတို့ရဲ့သတင်းတိပိုင်ခွင့်ကိုပေးနိုင်တဲ့ဒီအမခံချက်ဒါမျိုးတွေဘာမှမတွေ့ရသေးဘူးဆိုတာပဲပြောရမှာပေါ့နော
်ဒီလိုအခြေအနေမျိုးတွေကြောင့်သတင်းနဲ့စာနယ်ဇင်းလွတ်လပ်မှုတွေဟာပြန်လည်ပြီးတော့ဆုတ်ယုတ်နေတာမျိုးတွေတွေ့နေရတယ်လို့လဲဆရာဦးဖေမြင့်ကသုံးသပ်ပါတယ
်အဲ့ဒါကတော့အများကြီးထိခိုက်ပါတယ်ဗျအဲစောစောကကျွန်တော်တို့ကြိုတင်ပြီးတော့မတင်ရဘူးပေါ့နော်မတင်ရဘူးလို့ဒါတွေကဘယ်လောက်ဘယ်လိုပဲပုံပြဿနာတွေတက်လာနိုင်တယ်လဲဆိုရင်ငင်းဖြစ်ခဲ့တာတွေရှိပါတယ်ကြည့်တော့အခုကြတော့အခုလိုရေးယူမှုတွေဇက်တိုင်ဇက်တိုင်ဖြစ်လာတဲ့ခါကြတော့လွတ်လပ်စွာရေးသားခွင့်ဆိုတဲ့ဥစ္စာဘယ်လိုနေထိုင်မျိုးရှိတယ်လဲအရှိကိုဟိုရေးသားတဲ့လူတွေကဘယ်လိုအနေနဲ့ရင်ဆိုင်ရမလဲဆိုတဲ့စိုးရင်တောင်းကြတဲ့အနေထားတွေကတော့အခုတော်တော်လေးရှိနေပြီက
ဆိုင်ဆရာဦးဖေမြန်မာရှင်ဒါပေမဲ့မြန်မာနိုင်ငံမှာသတင်းမီဒီယာဥပဒေတစ်ခုကိုပြဋ္ဌာန်းနိုင်ဖို့အတွက်ရေးဆွဲပြီးတော့ဆွေးနွေးနေကြတာရှိပါတယ်။ဒါပေမဲ့ဒီဥပဒေဟာသတင်းသမားတွေကိုအကာအကွယ်ပေးမဲ့သတင်းလုပ်ငန်းတွေကိုအာမခံချက်ရှိမဲ့ဥပဒေမျိုးမတွေ့ရဘူးလို့လည်းစာရေးဆရာမမတ်တီရာစန်းချောင်းကဆိုပါတယ်
။ဒီမီဒီယာသမားတွေသတင်းသမားတွေအစိုးပြုတဲ့အတိုင်းပေါ့နော်ဥပဒေတွေကိုအတည်ပြုပြဋ္ဌာန်းခဲ့တာမျိုးမရှိဘဲနဲ့ပေါ့လေဒီသတင်းသမားတွေမကြိုက်တဲ့အချက်လက်တွေလည်းအခုချိန်ထိပါနေတော့မဲ့ရှိသေးတယ်။အခုအလားအလာတွေကြည့်ရတဲ့ပုံစံကဒီပုဂ္ဂလိကမီဒီယာတွေလွတ်လပ်စွာရှင်သန်ခွင့်ရဖို့လို့ကိစ္စမှာအစိုးရတက်တက်ကြွကြွမရှိတာကိုသွားပြီးတော့တွေ့ရတယ်။အပြင်ဘက်ကဖိအားတွေလာတဲ့အခါကျရင်ဒါဘာလို့အမှန်မသိပေမဲ့လက်ရှိပြည်တွင်းမီဒီယာတွေကိုပို့ပြီးတော့ပေါ့နော်လွတ်လပ်စွာရှင်သန်ရအောင်ကောင်းကောင်းမွန်မွန်ဖွံ့ဖြိုးကြီးထွားနိုင်အောင်လို့ဆိုတဲ့ ဟလာလုံလောက်တဲ့အပေးမှုမျိုးမရှိဘူးအခုချိန်မှာမီဒီယာကိုရန်သူလို့မမြင်ဘူးမမြင်တော့ဘူးဆိုတဲ့အတိုင်းအောင်မီဒီယာသမားတွေပေါ်မှာကင်တွေပုံတွေဟာရန်သူကိုကင်တွေခဲ့တဲ့ဤတွေနဲ့တွားပြီးဆင်တူနေတဲ့အတွက်ကြောင့်မလို့တော့မပြေတော့လဲကံရရှိဆိုသလိုပဲအစိုးရရဲ့လုတ်ကင်ပုံတွေဟာရှေ့အလားအလာအတွက်ညှော်လင့်ချက်အမတန်အားနည်းနေတာကိုတွေ့ရပါတယ်
ဒါကတော့လက်ရှိမြန်မာနိုင်ငံတွေကတရင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်တွေအပေါ်တုံ့သက်ချက်တွေကိုနှာစင်ခဲ့ရတာပါရှင်